လာမယ့်နိုဝင်ဘာလ18ရက်နေ့နဲ့19ရက်နေ့ထိုင်းနိုင်ငံမှာကျင်းပမယ့်အာရှပစ္စည်းပိတ်စည်းဝေးပူးပေါင်းဆောင်ရွက်မှုညီလာခံ APEC အစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်တော့မှာမဟုတ်ဘဲဒုသမ္မတကမလာဟဲရစ်ပဲတက်ရောက်မယ့်အကြောင်းထိုင်းနိုင်ငံထုတ်သတင်းတွေမှာရေးပါတယ်။ကမ္ဘာခေါင်းဆောင်တွေတော်တော်များများတက်ရောက်မယ့်အစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်မတက်ရောက်တာဟာနိုင်ငံတကာနိုင်ငံရေးမျက်နှာစာမှာထိုင်းဆိုရရဲ့ပုံရိပ်ကကျဆင်းနေပြီးတော့ပြည်တွင်းဒီမိုကရေစီရေးမှေးမိန်နေတဲ့အခြေအနေကိုမီးမောင်းထိုးပြတာလို့လေ့လာသူတွေကသုံးသပ်တာကိုထိုင်းနိုင်ငံထုတ် PBS သတင်းဌာနကရေးသားဖော်ပြပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာနိုဝင်ဘာလ16ရက်နေ့နဲ့18ရက်နေ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ့်စီးပွားရေးအင်အားကောင်းတဲ့နိုင်ငံ20 G20 အစည်းအဝေးကိုသူတက်ရောက်မှာဖြစ်ပါတယ်။ဒါပေမဲ့18နဲ့19ရက်ထိုင်းနိုင်ငံမှာကျင်းပမယ့် APEC အစည်းအဝေးကိုတော့မတက်တော့ဘဲနဲ့အင်ဖြူရောမှာသူ့မိမလေးရဲ့မင်္ဂလာပွဲရှိတဲ့အတွက်ဝါရှင်တန်ကိုချက်ချင်းပြန်မယ့်အကြောင်းသတင်းတွေမှာရေးပါတယ်။သမ္မတဘိုင်ဒန်ကိုယ်တိုင် APEC အစည်းအဝေးကိုတက်မရောက်တာကြောင့်ဝန်ကြီးချုပ်တာဝန်ပြန်လည်ထမ်းဆောင်ခွင့်ရထားတဲ့ထိုင်းဝန်ကြီးချုပ်ပရိုင်ဝုတ်ချက်ဦးချာအနေနဲ့ကမ္ဘာခေါင်းဆောင်တွေနဲ့ပခုံးညွှန်ရှင်ပြီးတော့နိုင်ငံရေးအရာကိုကိုကိုမြင့်တင်မဲ့စ조사မှုထင်သလောက်ခရီးမပေါက်ဘူးဆိုတာသတင်းတွေမှာသုံးသပ်ဖော်ပြပါတယ်။ဝင်ကြီးချုပ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတချို့လည်းပြီးခဲ့တဲ့သတင်းပတ်ကုံတုန်းကဗန်ကောက်မြို့နေရာတချို့မှာပေါ်ပေါက်ခဲ့ပါတယ်။